Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ19ရက်ကြာသပတေးနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51အပြင်ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေအောင်မြင်ရရတောင်ကိုရီးယားနဲ့ထက်ကြီးတွစ်ဆုံမှုတွေတွေ့မှာသာမကအမေရိကန်သမ္မတနဲ့ထက်ကြီးတွစ်ဆုံမှုအပေါ်မှာလည်းမူတည်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။ဗီယက်နမ်ကိုရောက်နေတဲ့နိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါ်ဆက်စုကြည်ဟာဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတနင်္ဂနွေကျိုင်းကိစ္စရပ်တွေကိုဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့သူချင်ညာပြီးသွားမှာပါ။
အခုညပိုင်းသတင်းလာတဲ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းစီနှစ်ရက်ကြာတွားရောက်ခဲ့တဲ့လူကယ်ပြန်ဝင်ကြီးကမြန်မာပြည်ဘက်ကပေးပို့ထားတဲ့ဖြစ်ရမယ့်ရှောက်ပါပုံစံတွေအကြောင်းသူနဲ့တွေ့ခဲ့တဲ့ဒုက္ခသည်တွေမသိတဲ့အကြောင်းအခုလို့ပြောပါတယ
်
ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းတည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ကချင်လက်နက်ကိုင်အဖွဲ့နဲ့အဆက်အသွယ်မရှိတဲ့တနိုင်းဒေသကစစ်ပေးဆောင်ဒုက္ခသည်တွေနေရပြန်နိုင်တဲ့အကြောင်းတပ်မတော်ဘက်ကပြောပေမဲ့ဒုက္ခသည်တွေနေရမပြန်ရသေးပါဘူး။သမရဦးဝင်းမြင့်ပြောခဲ့တဲ့မိကုံအရာမြမအစိုးရဝန်တန်းတွေရဲ့တနေ့အနိုင်ဆုံးလောက်အားက4,800ကျပ်နှုန်းအတီဖြစ်နိုင်ပွဲရှိတဲ့အကြောင်းအလုသမဥပဒေစစ်ဆေးရေးဦးစီးဌာနတာဝန်ရှိသူတို့ကပြောပါရယ်။ဒီလိုသတင်းစွာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ကပြောပြပါမယ်ရှင
်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုအောင်မြင်ရေးရာရှစ်သတင်းပတ်တဲ့မြောက်ကိုရီးယားကောင်ဆောင်ခင်ချွန်ဝန်းနဲ့ထိပ်သီးတွေ့ဆုံမှုအပေါ်မှာမကနောက်ပိုင်းမှာလည်းတွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံမှုအပေါ်မှာပါမူတည်နေကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ကိစ္စရေးသဘောတူညီချက်ရနိုင်မယ့်အလားလာနဲ့မြောက်ကိုရီးယားစီးပွားရေးအတွက်နိုင်ငံတကာအကူအညီတွေရနိုင်မယ့်အလားလာတွေတွေ့မြင်နေရကြောင်းလည်းပြောဆိုထားခဲ့တာပါ။မြောက်ကိုရီးယားမှာနျူကလ িয়ার ကိစ္စရေးအလားလာနဲ့ပတ်သက်လို့မနေ့ကသမ္မတထွန်းကမှတ်ချက်ပေးပြောခဲ့ပြီးနောက်မှာပဲတောင်ကိုရီးယားသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတယ်ဖြစ်ပါတယ်။သမ္မတထွန်းကတော့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကြီးကမိုက်ပွန်ပီယိုမကြာခင်ကပြောင်းမျိုးတော့လေ့ဝဲခီးစဉ်ချက်ချုံမော်ရှိရဲ့အကြောင်းပြောဆိုထားတာပါ။နျူကလ িয়ার ကိစ္စရေးအစီအစဉ်တွေအပြည့်အဝဆောင်ရွက်ပြီးအတည်ပြုနိုင်တယ်လို့နောက်ကျောင်းပြန်မလည်နိုင်တော့တဲ့အခြေအနေမျိုးဖြစ်လာခဲ့မယ်ဆိုရင်တော့မြောက်ကိုရီးယားရဲ့အနာဂတ်လည်းတောက်ပြန်လာမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကိုရီးယားကျွန်းဆက်တစ်ခုလုံးဘေးရန်တွေကင်းပြီးငြင်းချမ်းသာရတဲ့နေ့ကိုတွေ့မြင်ရဖို့မျှော်လင့်ထားကြောင်းလည်းဖလော်ရီဒါမှာရောက်နေတော့မနေ့တုန်းကပဲသမ္မတထရန့်ကပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်းဆွေးနွေးမှုတွေမျှော်လင့်တယ်လို့ဖြစ်မလာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသတိပေးခဲ့ပါတယ်။ဆွေးနွေးမှုတွေမှာရလဒ်တွေမတွေ့ရရင်တွေ့ဆုံမှုတွေဆက်လုံမှာမဟုတ်တော့တဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်။
အမေရိကန်ဂျပန်နှစ်နိုင်ငံကြားနှွေးထွေးတဲ့မဟာမိတ်အဖြစ်ဆက်လက်ရည်တည်သွားဖို့အာမခံချက်အချင်းချင်းရှိခဲ့ပေမဲ့လည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဒေါ်နယ်ထရန့်တို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲအတွင်းမှာတော့အဓိကကျတဲ့ကုန်သွယ်ရေးကိစ္စကိုသဘောတူညီမှုရအောင်မညီနိုင်နိုင်ခဲ့ကြပါဘူး။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဆွေးနွေးမှုဟာတိတ်ကိုအကျိုးရှိစေခဲ့တယ်လို့သမ္မတထရန့်ကပြောနေပေမဲ့ဗိုလ်တူနေကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့ရလဒ်ကောင်တချို့ကသာပြသနိုင်ခဲ့ပါတယ်။လွတ်လပ်မျှတပြီးအမှန်အပြန်အလှန်အကျိုးခံစားနိုင်မဲ့ကိုယ်တော်ရေးသဘောတူညီမှုယာယီကိုစာပြီးဆွေးနွေးကြဖို့သူနဲ့သမ္မတထရန့်တို့သဘောတူခဲ့တယ်လို့ရှင်ဇိုအာဘေဘက်ကပြောခဲ့ပေမဲ့အသေးစိတ်ကတော့ပြောမသွားပါဘူးသမ္မတထရန့်ကတော့နှစ်နိုင်ငံချင်းလွတ်လပ်တဲ့ကိုယ်တော်သဘောတူညီမှုရဖို့အလေးပေးပြောဆိုပေမဲ့နိုင်ငံပေါင်း၁၂နိုင်ငံပါတဲ့ Pacific ရန်ဝန်ဆိုင်ရာကိုယ်တော်ရေးသဘောတူညီချက် TPP မှာအမေရိကန်ဘက်ကပြန်ပါဖို့ဂျပန်ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်
ကျူးဘားနိုင်ငံမှာသမ္မတရောကက်စတိုရဲ့လက်ရုံးဖြင့်ကာလချာရှိတာဝန်ယူခဲ့တဲ့ဒုသမ္မတကိုသမ္မတတွေဖြင့်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကျူးဘားနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကက်စတိုမိသားစုဝင်မဟုတ်တဲ့သူတစ်ယောက်သမ္မတဖြစ်လာပါပြီ။အသက်59နှစ်အရွယ်မီဂွဲတာရက်စ်ကနေကို9နှစ်သမ္မတတန်းအတွက်ရွေးချယ်လိုက်ကြောင်းနိုင်ငံပိုင်သတင်းကကြေညာခဲ့ပါတယ်။အစိုးရခေါင်းဆောင်ပိုင်းအပြောင်းအလဲတွေဖြစ်လာဖို့အချိန်တော်ကြာခဲ့ကမျှော်လင့်ထားပေမဲ့ကြီးကြီးမားမားအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့တော့မျှော်လင့်မထားကြပါဘူး။ဒီနေ့ကျန်းသစ္စာကျေးဇူးရမှာကက်စတိုဦးဆောင်ခဲ့တဲ့ကျူးဘားဒေါ်လာရေးကိုဆက်လက်အကောင့်ထဲပို့သွားမှာဖြစ်ကြောင်းလည်းသမ္မတတစ်ကကလေးပြောကြားသွားခဲ့တာပါအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟက်ဇန်နော့ကတော့ သမ္မတရွေးချယ်ရေးလုပ်ငန်းစဉ်တွေဟာဒီမိုကရေစီမဆန်တဲ့လုပ်ငန်းစဉ်ဖြစ်တဲ့အတွက်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့အလွန်အမင်းစိုးရိမ်ကြောင်းလည်းပြောဆိုထားပါတယ်။နိုင်ငံရေးရလဒ်တွေအတွက်နိုင်ငံသားတွေအနေနဲ့ပြောရေးဆိုခွင့်ရှိဖို့လိုအပ်ပေမဲ့အခုလုပ်ငန်းစဉ်မှာတော့ဒီလိုချင်းနေမတွေ့ရတာကြောင့်ဒီမိုကရေစီချစ်စဉ်နဲ့မညီကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်အစိုးရအနေနဲ့ပုံမလွတ်လပ်ပြီးဒီမိုကရေစီဆန်တဲ့ကျူးဘားနိုင်ငံကိုမြင်တွေ့လိုပေမဲ့အလွန်ချိုအကောင်းမြင်လို့မဖြစ်နိုင်ကြောင်းလည်းပြောဆိုထားပါတယ်။သမ္မတပြည်ဟာငါနဲ့သမ္မတတထနှစ်ချိန်တာဝန်ယူခဲ့ပြီးဖြစ်တဲ့ရောက်ကန်ဆိုနီယာမှာတာဝန်ယူသွားမှာပါ။လက်ရှိသမ္မတရဲ့တာဝန်ကအနားယူသွားတဲ့သမ္မတဖြစ်သူဟာသူ့ရဲ့ကိုဖြစ်သူဖီဒရယ်ကက်ဆိုကတော့1959ခုနှစ်ကျူဘာလက်နက်ကိုင်တော်လှန်ရေးနောက်ပိုင်းဝင်ကြီးချုပ်နဲ့သမ္မတတွေဖြစ်နေတာဝန်ယူခဲ့ပြီးကျန်းမာရေးမကောင်းတော့တာကြောင့်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့ပါတယ်။
စီးရီးယားနိုင်ငံမှာဓာတုလက်နက်3တိုက်ခိုက်ခဲ့တယ်လို့တင်ပြရှိနေတဲ့ဒူးမားမြို့ကိုအန်ဒီယေကင်းကင်းဝင်ရောက်နိုင်တဲ့အခါလုပ်ငန်းတွေစတင်နိုင်ဖို့ဓာတုလက်နက်စုံစမ်းစစ်ဆေးရေးနိုင်ငံကအဖွဲ့ကမျှော်လင့်နေပါတယ်။လူပေါင်းဒါဇင်နဲ့အထိတည်ဆုံပြီးအများပြားဒဏ်ရာရခဲ့တဲ့မကြာသေးခင်တုန်းကဓာတုလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုတဲ့နေမျိုးတွေကိုစုံစမ်းစစ်ဆေးသူတွေမနေတော့ကမသွားနိုင်ခဲ့ကြပါဘူး။စုံစမ်းစစ်ဆေးရမယ့်နေမျိုးတွေမှာဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးဖို့တွားခဲ့ကြတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့တစ်ဖွဲ့ကိုလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးဘုံတလုံးဖောက်ခွဲခဲ့တဲ့အတွက်စစ်ဆေးရေးအဖွဲ့မတွားနိုင်ပဲဖြစ်ခဲ့ရတာပါ။ဒါမှလည်းကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်တွေထိခိုက်မှုမရှိတဲ့ကြောင်းလဲကုလသမဂ္ဂတာဝန်ရှိသူတူက VOA ကိုပြောပါရတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတော့စီးရီးယားသမ္မတဘာရှာအာဆတ်အစိုးရကိုအပြစ်ဖို့နေကြပြီးစီးရီးယားအစိုးရနဲ့ရုရှားတို့ကတော့ဓာတုလက်နက်နဲ့တိုက်ခိုက်မှုမရှိကြောင်းညှင်းဆိုထားပါတယ်။စီးရီးယားနိုင်ငံကဓာတုလက်နက်ထုတ်လုပ်မှုနဲ့ဆက်နွယ်နေတဲ့နေရာတွေကိုပစ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုပြင်သစ်နိုင်ငံတွေကမစ်ဆိုင်းဒုံးတွေနဲ့ပစ်ခဲ့တဲ့စနေနေ့မှကလေးကဓာတုလက်နက်တားဆီးရေးနိုင်ငံကအဖွဲ့ OPCW ကစီးရီးယားမှာရောက်နေတာပါ။ဒါပေမဲ့ဒီလ9ရက်နေ့ဒီစီးရီးယားမှာတိုက်ခိုက်မှုဖြစ်ခဲ့တဲ့ဒူးမားမြို့ကိုတော့စုံစမ်းစစ်ဆေးသူတွေတွားရောက်ခွင့်မရခဲ့ကြပါဘူး။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15603တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပြင်းနဲ့ညဘက်သတင်းလေးကိုဆက်လက်ကြီးညာနေပါရယ်။နိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆာဆုချီဟာဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှောင်ဖက်နဲ့တွေ့ဆုံပြီးနိုင်ငံကြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပါရယ်။နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုရည်ရွယ်ထားတဲ့ခီးစဉ်စနစ်မှာပဲဒေါက်တာဆာဆုချီနဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ဟာနိုင်ငံကြားဆက်သွယ်ရေးနဲ့တရင်းလုံငန်းဆိုင်ရာနားလည်မှုစာချုပ်လောင်းလက်မှတ်ရေးထိုးတဲ့ဟနာမျိုးပါအခမ်းအနားကိုလည်းတက်ရောက်ခဲ့ကြတာပါ။ဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရတွားရောက်တဲ့နေ့ရက်ကြာခီးစဉ်မှာဗီယက်နမ်ဆိုတာတောင်ရှိသူတွေနဲ့တွေ့ဆုံပြီးဗီယက်နမ်ကွန်မြူနတီပါတီထရီတွင်းရင်မှုဝမ်ဖူချောင်ရဲ့ပြည်ထောင်နေတဲ့မြန်မာနိုင်ငံခီးစဉ်မှာပူပေါ်ဆောင်ရေးသဘောတူထားတဲ့အစီအစဉ်တွေကိုလည်းပြန်လည်တုံ့တက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဗီယက်နမ်တမ်မတ်ကြီးကခီးစဉ်မတမ်မီမှာပြောဆိုထားပါတယ်။နိုင်ငံရေးကုန်သွယ်ရေးယင်းနှင်းမြို့နယ်မှုနဲ့ခီးသွားလုပ်ငန်းပါဝင်နိုင်ငံခြားစီးပွားရေးပူပေါ်ဆောင်ရမှုတွေဖြင့်လူထုကြားအပြန်အလှန်ဖလှယ်ရေးအစီအစဉ်တွေကိုဆွေးနွေးလိုက်မယ်လို့လည်းဆိုပါတယ်။ဒီတိုင်းကိစ္စနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဖို့ရှိသလိုနိုင်ငံအကျိုးစီးပွားနဲ့ငင်းချင်းတည်ငြိမ်မှုတွေအားကောင်းလာစေမယ့်အစီအစဉ်တွေကိုလည်းဆွေးနွေးသွားကြမှာဖြစ်တဲ့အကြောင်းလဲဗီယက်နမ်တမ်မတ်ကြီးကခီးစဉ်မတမ်မီကြီးတွေကပြောဆိုထားပါတယ်
။လိမ်မန်းဆိုင်ရာအဓမ္မကျင့်ခံရသူတွေကိုတရားဥပဒေကြောင်းအရအကာအကွယ်ပေးသွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပေးပြောကြားလိုက်ပြီးအဓမ္မကျင့်တဲ့အမှုတွေပြည်တွင်းမှာအခုလိုပြန့်နှံ့လာတာဟာတိုင်းပြည်ကိုအရှက်ရစေတယ်လို့သူကပြောပါတယ်။ဗီဒီနိုင်ငံလန်ဒန်မြို့မှာသူ့ကိုဝမ်ဘီဆန္နာပြကြတဲ့ရာချီတဲ့လူအုပ်စုကိုဝန်ကြီးချုပ်မိုဒီကအဲ့လိုပြောဆိုလိုက်တာပါ။ဝန်ကြီးချုပ်မိုဒီဟာဗြိတိသျှတနသဟာယအဖွဲ့ဝင်နိုင်ငံများအစည်းအဝေးကိုတက်ရောက်ဖို့လန်ဒန်မြို့ကိုရောက်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလူမဆန်စွာမတင်းကျင့်ခံရတဲ့အမှုနှမှုကြောင့်ဆန္နာပြပွဲတွေတင်ငန်တဝန်းပေါ်ပေါက်နေပါတယ်။ဒီလိုဆန္နာပြသူတွေထဲမှာမိုဒီကိုမဲပေးခဲ့ကြသူတွေလည်းပါဝင်ပြီးမိုဒီအစိုးရကလုံလောက်တဲ့ဖြည့်ရှင်းမှုတွေမရှိတဲ့အပေါ်လူတွေကဒေါသထွက်နေကြပါတယ်။အိန္ဒိယမြောက်ပိုင်းကက်ရှမီးယားပြည်နယ်ကဆန္ဒပြပွဲမှာတော့အသက်10နှစ်အရွယ်မိန်းကလေးငယ်ကိုမတင်းကျင့်တဲ့အမှုနဲ့ပတ်သက်လို့တရားရေးအရာဖြည့်ရှင်းပေးဖို့တောင်းဆိုနေပါတယ်။အိန္ဒိယနိုင်ငံမှာ2016ခုနှစ်အတွင်းမတင်းမှုပေါင်း4000ဖြစ်ပွားခဲ့ပြီးလွန်ခဲ့တဲ့4နှစ်တက်ဆိုင်60ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ်။
အင်ဒိုနီးရှားနိုင်ငံမှာမြေတီပန်းကိုဗဟုပြုပြီးအင်အားတင်းတင်းရှိတဲ့ငလျင်တစ်ခုလုကတ်သွားတာကြောင့်လူ3ဦးသေဆုံးပြီးအင်ဂျီ300လောက်လည်းဖျက်ဆီးသွားပါတယ်။အင်အား44ရှိတဲ့ငလျင်ဟာအလဲချဘာပြည်နယ်ကလူနေထူထွက်တဲ့ကီဘွန်မန်ခင်ရဲ့မြောက်ဖက်32မိုင်ကွာမြောက်2မိုင်ခွဲလောက်မှာဗဟုပြုပြီးမနေ့တုန်းကလုကတ်သွားခဲ့တာဖြစ်တဲ့အကြောင်းလဲအင်ဒိုနီးရှားမိုးလေဝသဌာနကတရင်ထုတ်ပြန်ထားပါရဲ့ငလျင်လုကတ်မှုကိုပြည်နယ်ရဲ့နေရတော်များမှာခန်းစားခဲ့ကြပြီးအဆောက်အဦဖြူချမှုတွေကြောင့်တကြီးရွယ်နှုန်းနဲ့အသက်73နှစ်ရွယ်ယောက်ျားလေးတူတည်ဆုံသွားကြောင်းလဲအလဲချဘာပြည်နယ်ကကပေးတဲ့စီမံခန့်ခွဲရေးဌာနအကြီးကဲစာဝပမာဏကဒီနေ့ပဲအတည်ပြုပြောဆိုခဲ့တာပါ။ငရင်ကြောင့်ထိခိုက်ဒဏ်ရာရသူ21ယောက်ကိုဆေးရုံတင်ကုသပေးခဲ့ရတယ်လို့လူပေါင်း2100ယောက်ကိုလည်းဘေးလွတ်ရာယာယီစခန်းတွေကိုရွှေ့ပြောင်းပေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ Pacific ဒေသကမီးရောင်ရေဝန်ဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံကမကြာခဏဆိုလိုငရင်နေနဲ့မီးရောင်ပေါက်ကွဲမှုတွေကျင်းပလို့ရှိပါတယ
်။ American သမ္မတကတော်ဟောင်း Barbara Bush အင်္ဂါနေ့ကကွယ်လွန်ခဲ့တဲ့မိသားစု800နေဒီ Texas ပြည်နယ်Houston မြို့မှာသမရဂရဟောင်းရဲ့ဘဝတသက်တာကြိုးပမ်းမှုတွေနဲ့ချမ်းရေးခဲ့တဲ့တမိုင်းအမွေနှစ်တွေကိုအောက်မေ့ပွဲဖြစ်ပြသထားပါတယ်။အသက်62နှစ်အရွယ်ရှိပြီဖြစ်တဲ့ကွယ်လွန်သူ Barbara Bush ဟာ American ပြည်ထောင်စုရဲ့42နှစ်မြောက်သမရအဖြစ်တာဝန်ယူခဲ့သူ George H.W. Bush ရဲ့ဇနီးဖြစ်သလို43ယောက်မြောက်သမရဖြစ်တဲ့ George W. Bush ရဲ့မိခင်လည်းဖြစ်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝေအောင်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ချက်တွေဇက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေနေရပြတ်နိုင်ရေးမှာအရေးအကြီးဆုံးအဆင့်ဖြစ်တဲ့မြန်မာအစိုးရကပေးပို့ထားတဲ့စစ်ဆေးရေးပုံစံစာရွက်ဖော်မတွေကိုတိကျမှန်ကန်စွာဖြည့်ပို့နိုင်ဖို့ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာဆွေးနွေးနိုင်ခဲ့တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမြို့ရောက်ဒုက္ခသည်တွေဟာမြန်မာအစိုးရကပေးပို့ထားတဲ့စစ်ဆေးရေးပုံစံစာရွက်တွေကိုမသိတဲ့အကြောင်းပြောတဲ့အတွက်ဒီကိစ္စကိုအစဉ်ပြေအောင်ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းလည်းပြောပါရတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားမြို့နဲ့ဓါကာမြို့တို့ကိုဧပြီလ17ရက်ကနေ23ရက်အထိတွားရောက်ခဲ့တာဖြစ်ပြီးဒီခီးစဉ်တွင်ဆောင်ရွက်ခဲ့တာတွေကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာတန်တမန်တွေနဲ့နိုင်ငံခြားသတင်းဌာနတွေကိုပါဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်ဒေါက်တာဝင်းမြတ်အေးကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားမြို့ကဒုက္ခသည်စခန်းမှာလူ25ယောက်လောက်နဲ့တွေ့ဆုံခဲ့ရပြီးသူတို့အားလုံးဟာမြန်မာပြည်ကိုအမြန်ဆုံးပြန်လိုတယ်လို့ပြောဆိုကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါပေမဲ့ဒီတွေ့ဆုံခဲ့ရသူတွေဟာနေရက်ပြန်ရေးအတွက်မြန်မာအစိုးရကပေးပို့ထားတဲ့စီစီရေးပုံစံစာရွက်ဖော်မတွေကိုမသိရှိကြောင်းပြောဆိုတဲ့အတွက်အံ့အားသင့်မိတယ်လို့အခုလိုပြောဆိုပါတယ်။
Instead of the repatriation, the first step we have to do is to fill the form.
မြန်မာပြည်ကိုပြန်ဖို့ဆိုရင်ပထမဆုံးလုပ်ရမယ့်ချက်ကစစ်စီရေးပုံစံစာရွက်ကိုဖြည့်ပေးဖို့ဖြစ်ပါတယ်။အားသင့်စရာကောင်းတာကသူတို့တွေကအဲ့ဒီပုံစံစာရွက်ကိုလုံးဝမတွေ့ဘူးသလိုဒီပုံစံစာရွက်ဖြည့်ဖို့နဲ့ပတ်သက်ပြီးတော့လည်းဘာသတင်းအချက်အလက်မှရမထားကြပါဘူး။ဒါကအရေးကြီးတဲ့အချက်ဖြစ်ပါတယ်
။ဒီစစ်စီရေးပုံစံစာရွက် form ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကမြန်မာနိုင်ငံအတိုင်းအမြန်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးတို့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်နဲ့အညီပေးပို့တာလည်းဖြစ်ပါတယ်။ဒီစစ်စီရေးပုံစံစာရွက်တွေအရေးနဲ့ပတ်သက်ပြီးဒါကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးပြည်ထရေးဝန်ကြီးတို့နဲ့ဆွေးနွေးရာမှာအမြန်ဆုံးဆောင်ရွက်နိုင်ရေးအတွက်သဘောတူခဲ့ကြောင်းလည်းဒေါက်တာဝင်းမြတ်အေးကဆက်ပြောပါတယ်။
The Foreign Minister has called us the Home Affairs Minister that what happens
ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကမြေရေးဝန်ကြီးဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်တယ်လဲဒါအမှန်ပဲလားလို့မေးမြန်းပြီးတော့သူတို့ဘက်ကဟုတ်မှန်ကြောင်းဝန်ခံခဲ့ပါတယ်။နောက်ပိုင်းမှာနိုင်ငံသားရဲ့ဝန်ကြီးကဒီပုံစံစာရွက်တွေကိုပြန်ပြီးတော့ရေးသားဖြည့်ဆွတ်ပြီးအမြန်ဆုံးမြန်မာနိုင်ငံကိုပြန်ပို့မယ်လို့ပြောဆိုပါတယ်။ဒါဟာကျွန်တော်တို့အတွက်အောင်မြင်မှုပါပဲ။ဒါဟာနိုင်ငံသဘောတူညီချက်နဲ့အညီလုံလုံခြုံခြုံဂုဏ်သိက္ခာရှိရှိနဲ့မိမိဆန္ဒလျောက်နေရပြန်နိုင်ရေးအစည်းအဝေးစတင်ဖို့အတွက်အရေးကြီးတဲ့အချက်ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုဒေါက်တာဝင်းမြတ်အေးနဲ့အတူလိုက်ပါခဲ့တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD ကဒေါက်တာအောင်ထွန်းတက်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းသူတို့အတွေ့အကြုံတွေကိုတင်ပြခဲ့ပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတောင်ထွန်းကလည်းမြန်မာပြည်ကိုပြန်လာမဲ့သူတွေကိုကြိုဆိုနေကြောင်းအခုလိုပြောပါတယ်။
The rains are coming in a few weeks, and before the rains come, we would like to see them come back to the country. We are ready and willing.
လာမယ့်ပတ်တွေမှာမိုးကြလာတော့မှဖြစ်ပါတယ်မိုးမကြမီချိန်မှာဒုက္ခတွေတွေနေရပြန်လာတာကိုကျွန်တော်တို့တွေ့မြင်လို့ပါတယ်ကျွန်တော်တို့ဟာပြန်လည်လက်ခံမှုအတွက်လိုလားတယ်လို့အထင်တင်လည်းဖြစ်နေပါပြီဒီသတင်းစကားကိုပြောကြလို့ပါတယ်မိမိတို့စိတ်သဘောထားဆန္ဒလျောက်ပြန်လာလူတွေအတွက်ကျွန်တော်တို့ဟာပြန်လည်လက်ခံမှုအတွက်လိုလားတယ်လို့အထင်တင်ဖြစ်နေပါပြီပြန်လာသူတွေဟာလုံခြုံမှုနဲ့ဂုဏ်သိက္ခာရှိမှုတွေလည်းရရှိစေမှာဖြစ်ပါတယ်
ဒီအတွက်လည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေကြောင်းထက်သွင်းပြောဆိုပါတယ်။ပြီးခဲ့တဲ့ February လကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာပြည်ကိုပြန်မဲ့သူ 8,000 ကျော်ပါစီရင်ကိုပေးပို့ခဲ့ပေမဲ့မြန်မာအစိုးရကစီစစ်ရာမှာအထောက်အထားခိုင်မာသူလူ 800 ကျော်သာရှိကြောင်းပြန်လည်တုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့မြန်မာနိုင်ငံကိုနေရာစွန့်ခွာသွားသူ5ဦးပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုကချင်ပြည်နယ်ကပြည်တွင်းစစ်ဘေးရှောင်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်တနိုင်းဒေသကစစ်ရှောင်ရွာသားတွေကကချင်လက်နက်ကိုင်အဖွဲ့ KIO နဲ့အဆက်အသွယ်မရှိသူတွေနေရရင်ကိုပြန်နိုင်တဲ့အကြောင်းမြမတမရဘက်ကကြေညာထားပေမဲ့လုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်မပြန်ရဲကြဘူးလို့ဘာသာရေးအသင်းတော်တာဝန်ရှိသူတွေကပြောပါတယ်မြမတမရနဲ့ကချင်လွတ်လပ်ရေးတမရ KIA တို့ရဲ့တိုက်ပွဲကြမှာပိတ်မိနေတဲ့ရွာသား 2,000 ခန့်ဟာတောတောင်ထဲမှာပဲနေထိုင်ရစေဖြစ်တဲ့အကြောင်းကချင်အမျိုးသမီးအဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ်အပြည့်စုံကတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြမတမရနဲ့ကချင်လွတ်လပ်ရေးတမရ KIA တို့တိုက်ပွဲကြပိတ်မိနေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဆောင်ရွာသားတွေအနေနဲ့မိမိတို့ရဲ့ကြေးရွာကိုပြန်ကြဖို့တပ်မတော်ကနေမနေ့ညနေပိုင်းကတနိုင်းမြို့နယ်တွင်လှည့်လည်ကြီးညာနေခဲ့ပါတယ်။တပ်မတော်ဘက်ကလည်းစစ်ဆောင်ရွာသားတွေကို KIA ကချင်လွန်လိုင်းရဲ့တပ်မတော်နဲ့အဆက်အသွယ်မရှိတဲ့သူတွေနေရပြန်နိုင်ပြီလို့ကန့်သတ်ပြောဆိုခဲ့တာကြောင့်နေရပြန်ရေးအတွက်ခက်ခဲတစ်ခုလို့တင်းအုပ်ဆရာဦးတန်ခွန်းကပြောပါတယ
်။မနေ့ကတနိုင်းမှာတတိစစ်တပ်ကားနဲ့ကြီးညာတဲ့အဲမှာဆက်သွယ်မရှိတဲ့လူတွေပါညာလို့ပြောတဲ့အဲမှာအဲ့ဘက်မှာအလုံးကအဆက်အသွယ်မရှိဘူးဆိုပေမဲ့အလုံးမိသားစုတွေမိဆွေတွေပဲဖြစ်နေတော့လေ။တော့အလုံးကကြောက်ပါပဲ။ဒါလို့စီမင်းစည်းကမ်းတွေဆက်ထားပြီးစင်တော့ကြောက်တယ်လေ။ပြန်လာနိုင်ဖို့တော့နည်းနည်းခက်နေမယ်ရှင်လေ
။ဒါအပြင်တနိုင်းခြေဆိုင်ဒေတာကူကံမှုစစ်တမ်းလမ်းကြောင့်ဓာကစားမှုကလည်းတနိုင်းခြေဆိုင်ခရိယံဂိုင်းပေါင်းစုံတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံပြီးစစ်ဆောင်ရွာသားတွေနေရပြဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကက်တလက်တင်းတော်ကဆရာတော်သာကပြောပါတယ်။
အဘသာအနေနဲ့ဆိုတော့ဒီစတင်တော့အန်ဒက်ပြေးရာဒီရန်လို့ဖြစ်ပြရပြီးရအားလုံးတမ်းတော်နေနဲ့အားလုံးလည်းရှင်ရင်းရှင်းထုတ်ပြတာဖြစ်တယ်။အဲအဲ့ဒါကြောင့်ဒီစီအနာဆိုင်ရာဖွဲ့ပြီးဒီနဲ့အဲပါရရေးတဲ့ပြည်ရသွားရပြီးတော့ဆိုရလို့ဒီရာတွေရေဖုန်တွေကိုရာသားတွေကိုကျန်လာဒီဘာလို့ဒီလိုနေကြတာရှိပါသလဲ။
တမရုံနေနဲ့တနိုင်းမြို့တွင်စစ်ဘေးဒုက္ခသည်စခန်းဖွင့်လျက်ထားရှိမှမလို့လားဘူးလို့ဒါကစားမှုကပြောဆိုခဲ့ကြအောင်ဆရာတော်သာကအခုလိုပြောပါတယ
်တမရုံနေကတော့အနိုင်ရပေါ်မှာစစ်ဘေးဒုက္ခပြည်နေနဲ့ဒီကူရတော့ဒီနေနဲ့ခုကြည့်ဆန်လို့ပြောပါလို့
ကချင်ပြည်နယ်တနိုင်းမြို့နယ်ကအောင်လော့ကျေးရွာစုရိယံကျေးရွာနဲ့စုရာကျေးရွာသား 2,000 နီးပါးခန့်ဟာမြမတမရုံနဲ့ကချင်လွတ်လပ်ရေးတပ် KIU တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့တုန်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်နေရကနေတင်းချောက်လာနေခဲ့တာပါဒေသတွင်းမှာလည်းနှစ်ဖက်သက်တွေစိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေရှိနေကြောင်းနေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားတွေနဲ့ဆက်သွယ်မြင်းမြန်းချဲရကချင်းပြည်နယ်အမျိုးသမီးများကွန်ရက်ဖွဲ့ဝင်တော်အောင်ကြာကခုလိုပြောပါတယ်
ဆုံးကနေတစ်ဖြစ်ပေါ့နော်ကျမတို့ဒီ human network ကနေတက်ပြီးရတာကတော့တက်တော့တကယ်ဒီလော်နဲ့ပေါ့နော်ပညာထားပြီးမဲ့အဲဒီရာသားတွေကနေပြီးတော့မှသူတို့ရဲ့အတက်အမခံချက်ကိုပြီးနိုင်နေလို့မခံစားရတဲ့အတွက်ပေါ့နော်သူပြမလာပြီးတော့မှပြန်နေနေရယူတာတွေတော့မရှိဘူးလို့ကြားကြည့်ရပါတယ်သူရဲ့လက်ရှိအခြေအနေကတော့ပုံပြီးတော့ဆက်ဆဲနေရလို့ကြားကြည့်ရတယ်ပေါ့နော်ဒါတော့ net ထဲမှာငွေကြီးခဲ့တဲ့အဆိုင်စီဖားရလဲပုံသွားပြီးအိတ်ရတာလည်းဒီပုံမှာဖြစ်တယ်ပေါ့နော်အတက်ကြီးရင်လည်းကလေးကြီးလည်းနောက်ပြီးတော့ဒီကိုယ်ဝန်ဆောင်မိခင်ကတော့ပုံမှုပြီးတော့ပေါ့နော်ပြဿနာတွေရှိနေတယ်အဟာရပြတ်မဲ့တာတွေဖြစ်နေတယ်ဆိုးရတဲ့အခြေအနေဖြစ်နေတယ်လို့ကြားကြည့်ရတယ်
ဆစ်ဆောင်ကြေးရွာသားတွေဟာအောင်လို့ကြေးရွာမြောက်ဘက်သောဆတ်မှာစကန်းချထားပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ကြောင်းလာတဲ့ကြားထွက်ပြေးလူစုကွဲနေတယ်လို့စာဝတ်နေဆိုင်ရေးမှာအတိဒုက္ခရောက်နေပါတယ်။စကန်းတွေတို့လက်နက်ကြီးနဲ့ဌာနချုပ်ဖြစ်တာတော့ပဲရှိတယ်။ဆင်းချောက်ဖြစ်တဲ့သဘောမျိုးတော့ဒီကချင်းနေကြတာဒီတမဟာမြင့်နေနေတနိုင်းအောင်တော့အဲ့ဘက်ရဲ့နောက်ပြီးတော့၄၄ရှိတဲ့ပြင
ဒီနေ့ကျွန်တော်တို့ကနေလက်နေကြီးနဲ့ပြေကမှုတွေရှိနေပေမဲ့တရားပိုင်းမှာပြေကမှုမရှိဘူးလို့ဘုံမှုကြီးစော်ကံကဆိုပါတယ်။2018ခုနှစ်မေလကစပြီးသမ္မတော်နဲ့ နိုင်ကွင်ကြပြခဲ့တာပါရှင်အခုဝန်ထမ်းလာစာတုံးမြင့်ပေးမယ်သမရမင်းကွန်ပေါ်နောက်ဆက်တွဲအခြေအနေတွေကိုလည်းပြောပြပေးရစေရှင်သမရဦးဝင်းမြင့်ရဲ့နှစ်သက်ကူမင်းကွန်မှာအစိုးရကအတီးပြုဖို့ကြံကြနေတဲ့အနည်းဆုံးတရက်လောက်အားလာစာ၄000ရှစ်ရာကျပ်အကြောင်းထည့်သွင်းပြောသွားတဲ့အတွက်ဒီသတ်မှတ်နှုန်းထားဟာအတီးဖြစ်သွားနိုင်ပွဲရှိကြောင်းအလုပ်ယုံတဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနညွှ
တဦးရဲ့တနေ့အတွက်အနည်းဆုံးအခချင်းငွေ2800ကျန်းထုံးနဲ့လိုင်းရောညီတွေဖြစ်စေဖို့အမှုတန်းအားလုံးကို20ရာခိုင်နှုန်းတိုးမြင့်ပေးမယ်လို့ဆိုထားပါတယ်။ဒီအနည်းဆုံးလောက်ခလောက်စာ2800တမတ်မှုကိုအမိတ်ကြေညာချက်နဲ့တရားဝင်ထုတ်ပြန်ထားတာမဟုတ်ပေမဲ့တမတ်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာကြောင့်အတည်ပြုလို့ရနိုင်ကြောင်းအလုံယုံနဲ့အလုံသမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးညွန့်ဝင်းကအခုလိုပြောပါတယ်
။တရားဝင်ဟိုအမိတ်ကြေညာစာနဲ့တော့မထုတ်ပြန်သေးဘူး။ဒါပေမဲ့တနိုင်ငံလုံးပြောတဲ့နှစ်သိမ့်မိန့်ခွန်းမှာနိုင်ငံတော်တမတ်အနေနဲ့ပြောတဲ့အတွက်ဘာခေါ်မလဲ။တရားဝင်တို့တော့ဖြစ်သွားတာပေါ့
။အနည်းဆုံးလောက်ခလားစာ2800ကိုပြည်အောင်စုအစိုးရအနေနဲ့အတည်ပြုထုတ်ပြန်မှသာတရားဝင်သတ်မှတ်လို့ရနိုင်ရန်နှုံသာဖြစ်နိုင်ကြောင်းမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုံသမားများတမကအဖွဲ့ချုပ်ထွေထွေအတွင်းရေးမှူးချုပ်ဦးတက်နေအောင်ကအခုလိုပြောပါတယ
်။လောက်ခလားစာကလည်းဒီနိုင်ငံတော်တမတာနံပါတ်ရေးထိုးဖို့ပဲကြံတော့တာပေါ့နော်။အဲ့တော့နိုင်ငံတော်တမတာကလည်းဘာဖြစ်လို့ကြာနေမှန်းကျွန်တော်လည်းမသိဘူး။ဥပဒေရင်းပြောလို့ရှိရင်တော့ဒီတောင်လူအစိုးရအဖွဲ့ရဲ့သဘောတူညီမှုရဖို့ကျွန်တော်တို့လိုလေးတယ်ပေါ့ဗျာ။ဒါမဲ့ဟိုတနေ့ရမယ်တမတာရေးဝင်ရင်းကဒီပြောသွားတဲ့ဥပဒေကူမိန်ခွန်းထဲမှာအာလောက်သမားတွေရဲ့တရားလောက်ခလားက4800ဆိုပြီးတော့မှပါသွားတယ်ပေါ့ဗျာ။ဒါပေမဲ့ဒါဒီတရားမဝင်ဘူးဗျာ။အာကျွန်တော်တို့ဥရိယဆိုရင်တော့ပြည်ထောင်စုအစိုးရဖွဲ့ရနေအတီးကြီးထုတ်ပြန်မှာပဲ။ဒါတရားဝင်မှာပေါ့ဗျာ။လုံလန်းနေပေါ့ဗျာ။အဲ့တော့နိုင်ငံတော်သမရကတော့ဒါမိန်ခွန်းထဲမှာထည့်ပြောသွားပြီဆိုတော့4800ကတော့အတီးကြီး
တနာကြီး600ကျန်းနဲ့တနေ့7နာရီအတွက်4800တက်မှတ်ဖို့အနည်းဆုံးအခချင်းငွေတက်မှတ်ရေးဆိုင်ရာမြို့သားကော်မတီကအခုနှစ်ဇန်နဝါရီ2ရက်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လက်ရှိမှာစားသုံးသူဈေးနှုန်းနဲ့ငွေကြေးဖောင်းပွားမှုနှုန်းမြင့်မားနေရာကြောင့်အလုပ်သမားတွေအနေနဲ့တနာကြီးလောက်ခလာစား900ကျန်းနဲ့အလုပ်ချိန်7နာရီအတွက်တရက်လောအခ9600ရရှိဖို့တောင်းဆိုနေကြတာဖြစ်ပါတယ်။အလုသမားအဖွဲ့စည်း၍ကောက်ယူရတဲ့စက်တန်းအရဆိုရင်အလုသမားတယောက်ရဲ့တရက်တာပြင်းမြကုညာစေးက9600ရှိရတဲ့အတွက်ဒီလောကအတိုင်းရရှိဖို့အလုသမားတမကားတွေအနေနဲ့ဆက်လက်ကြိုးစားသွားမယ်လို့ဦးတက်နှင်းအောင်ကစပြောပါတယ
်။အလုသမားတယောက်ဒီနေ့ကအကုန်ကားစေးပြီဘယ်လောက်ရှိတယ်လဲပေါ့နော်။ဒါကျွန်တော်တို့တွက်ဆက်ရမယ်။နောက်ဥစားတော့ကျွန်တော်တို့နိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းတာဘယ်လောက်ရှိတယ်လဲဆိုတာတွက်ဆက်ရမယ်။တွက်ဆက်ခဲ့တဲ့အခုကအလုပ်ရှင်ကဘယ်လောက်ဝေးနိုင်လဲ။အလုသမားကဘယ်လောက်လိုချင်တဲ့ပုံစံနဲ့တွားတဲ့ခါကျတော့ဟိုတိတော့ဘလို့ခေါမှာအနည်းနီးစက်တဲ့နှုံးလားတခုမရဘူးပေါ့နော်အခုကျွန်တော်တို့4800တက်မှတ်တယ်ဒီ4800ဒီဘယ်ပေါ်မှာမူတည်ပြီးတော့တက်မှတ်တယ်လေဒါကျွန်တော်တို့ကြေကြေပြန့်ပြန့်ဒါလွတ်တော်မှာဆွေးနွေးနေတယ်လို့ကျွန်တော်တို့ဒါဟိုအများတန်းလဲကျွန်တော်တို့ဟိုအခွင့်အခါနိုင်ငံလဲကျွန်တော်တို့ပြောနေပါတယ်ကျွန်တော်တို့9600ပေါ့နော်ကျွန်တော်တို့တောင်းဆိုတဲ့9600ရဖို့လို့အတွက်ကျွန်တော်တို့ကဒီဟာကိုကရင်းတော့ကျွန်တော်တို့ကတော့ဒါဆက်လက်ပြီးတော့လှုပ်ရှားဆောင်ရွက်ရမှာဖြစ်ပါတယ်
လာမယ့်25ရက်မှာအလုံသမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝန်ကြီးဌာနနှင့် ILO တို့ပူးပေါင်းပြီး Safety and Health Forum ကိုပြုလုပ်သွားဖို့ရှိပါတယ်။ဒီပွဲကိုမြန်မာနိုင်ငံစက်မှုလက်မှုနှင့်ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုံသမားများတမကအဖွဲ့ချုပ်အနေနဲ့တက်ရောက်သွားမှာမဟုတ်ဘူးလို့ဆိုပါတယ
်။ဆရာရှင်များရှင်မြန်မာဆိုရရဲ့ပြည်ပြည်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့လူလပန်းရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှဖြစ်ကြောင်းသမရဥဝင်းမြင့်ကနေ့တကူမေကွန်မှာပြောကြားသွားပါတယ်။ ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည အစိုးရအချုပ်မှုပြုပြင်ပြောင်းလဲရမှာဘေကန်နာတွေဘေထာနာတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလေလူမှန်နေရာမှာဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးတင်ပါတယ်ဆိုတာကို VOR ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမင်းမြတ်လူတွေအနေနဲ့ VOR ရဲ့ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပြစီရှင်။နှစ်ပေါင်း60လောက်တွင်ပထမဆုံးအကြိမ်ဖြစ်ကျူးဘာနိုင်ငံဟာကက်စထရိုမိသားစုဝင်တွေဦးဆောင်တဲ့နိုင်ငံဖြစ်ကပြောင်းလဲဖို့ပြင်ဆင်နေပါပြီ။ဒုတိယသမ္မတမီဂေါ်ဒီယားစ်ကန်နာကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်လက်ရှိသမ္မတရောကက်စထရိုနေရာမှာအစားထိုးရွေးချယ်မှာဖြစ်ပါတယ်။ဒါဟာအချိန်ယူပြီးနှစ်ရှည်စီမံလာတဲ့အတွင်ကူးပြောင်းရေးစီစဉ်တစ်ခုဖြစ်ပေမဲ့ကွန်မြူနစ်နိုင်ငံမှာချက်ချင်းဆိုသလိုအပြောင်းလဲတွေတော့ရှိလာမယ်ပုံမပေါ်သေးပါဘူး။ဖီရီဒရင်တာဘယ်ကလူရဲ့ဒရင်ပိပိုချက်ကိုဥသိမ့်ထိုက်ဦးပြောပြမှာပါရှင်
။ Pauli Kidel Conferencia
1959ခုနှစ်ကဖီရီကက်စထရိုနဲ့ရာဟုကက်စထရိုတို့ဦးဆောင်တဲ့ပျောက်ကြားစစ်လှုပ်ရှားမှုတိုင်းပြည်ရဲ့အာဏာရှင်အစိုးရကိုဖြုတ်ချခဲ့တဲ့အချိန်ကလေးကကက်စထရိုဆိုတဲ့နာမည်ကကျူးဘားရဲ့ခေါင်းဆောင်အဖြစ်သတ်မှတ်ခဲ့ကြတာပေါ့။2016ခုနှစ်ကကွယ်လွန်ခဲ့တဲ့ဖီရီကက်စထရိုကတိုင်းပြည်ကိုနှစ်ပေါင်း50လောက်ကွန်မြူနစ်ဝါဒနဲ့အုပ်ချုပ်ခဲ့ပါတယ်။2008ခုနှစ်မှာတော့ဂျမ်းမာကြီးအချိန်ကြောင်းသူခေါဆောင်နေရာကဆင်းပြေးခဲ့ပါတယ်။သူ့ရဲ့ညီရာဟုကက်စထရိုသမ္မတအဖြစ်တာဝန်ယူချိန်မှာစီးပွားရေးပြုပြင်ပြောင်းလဲရေးတွေလုပ်မယ်ဆိုတဲ့ဂရိကုတ်တွေပေးခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတတန်ဆယ်နှစ်အတွင်းမှာထူးခြားတဲ့ပြောင်းလဲတွေလုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူး။ကက်စထရိုညီကိုချုပ်ခဲ့တဲ့အစီအစဉ်မှာအမေရိကန်စန့်ကျင်ရေးသမိုင်းအမွေကိုခြံခဲ့တယ်လို့နှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်ခဲ့တဲ့မှတ်တမ်းတွေပဲခြံခဲ့တယ်လို့ကျူဘာလေးလာရေးအဖွဲ့ကAndrew Ordeska Skype ကနေခုလိုပြောပါတ
ယ် Human rights legacy is one of authoritarian
လူ့အခွင့်အရေးမှာတော့အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့သမိုင်းကိုတွေ့ရမှာပါလွတ်လပ်စွာစီးရုံးခွင့်မရှိဘူးတရင်လွတ်လပ်ခွင့်မရှိဘူးကိုယုံကြည်တဲ့နိုင်ငံရေးပါတီတွေကိုမဲပေးခွင့်ဆိုတာလဲကျူးပါမှာမရှိခဲ့ပါဘူ
းအခုသမ္မတအပြောင်းလဲမှာတိုင်းပြည်တွင်းမှာရောပြောင်းလဲမှုတွေရှိမလားရာဟုကက်စထရိုကကွန်မြူနစ်ပါတီခေါင်းဆောင်ဖြစ်ဆက်ရှိနေဦးမှာဖြစ်တဲ့အတွက်ကျူဘာရဲ့အသက်ကြီးရတဲ့ကွန်မြူနစ်ခေါင်းဆောင်တွေရဲ့ဩဇာလွှမ်းမိုးမှုကြံနေဦးမှာလားမေးစရာရှိပါလေ။ Andrew Ordes ကတော့အခုလိုပြောပါတယ
် See how things turn out within the medium term but I don't see
အလယ်လက်ကာလတစ်ခုမှာအခြေအနေတွေဘာတွေဖြစ်လာမလဲစောင့်ကြည့်ရပါလိမ့်မယ်။ကျူဘာဆိုရအတွင်းမှာလူ့အခွင့်အရေးအခြေအနေကောင်းလာအောင်ထောက်ခံမဲ့လူများများဆဆရှိမယ်လို့ကျွန်တော်မမြင်ပါဘူး
။အမေရိကန်သမ္မတဟောင်းဘရက်ကိုဘာမှလက်ထဲ2016ခုနှစ်ကျူဘာကိုသူကိုယ်တိုင်သွားရောက်လေပတ်ခဲ့တယ်လို့နိုင်ငံဆက်ဆံရေးလမ်းကြောင်းဖွင့်ခဲ့ပါလေ။ဒါပေမဲ့လက်ရှိသမ္မတထရန့်အစိုးရကဒါကိုပြန်ပြင်ခဲ့ပါလေ။အခုလည်းအမေရိကန်အစိုးရကကျူးဘားနဲ့ပတ်သက်လို့အပြောင်းလဲတွေအတွက်မျှော်လင့်ချက်ထားတာတော့မတွေ့ရသေးပါဘူး။အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Heather Nauert ကခုလိုပြောပါလေ
။ We would like a more free and democratic Cuba.
ပိုပြီးလွတ်လပ်တဲ့ပိုပြီးဒီမိုကရေစီကျတဲ့ကျူးဘားနိုင်ငံကိုကျမတို့ကမြင်ချင်တာပါ။ကျမတို့စောင့်ကြည့်နေပါမယ်။ဒါပေမဲ့အကြီးအကျယ်အကောင်းမြင်တာမျိုးတော့မရှိပါဘူး။အခုအပြောင်းလဲကဒီမိုကရေစီနီးကျဖြစ်စဉ်တစ်ခုလည်းမဟုတ်ပါဘူး
။ကျူဘာနိုင်ငံဟာမျိုးဆက်သစ်ခေါင်းဆောင်တယောက်ပေါ်လာပြီဆိုပေမဲ့လမ်းကြောင်းသစ်ကိုသွားမယ့်လက္ခဏာကတော့သိမတွေ့ရသေးပါဘူးခင်ဗျာ
။ကျူဘာခေါင်းဆောင်အပြောင်းလဲဖြစ်နိုင်စေချောင်းဦးသိန်းထိုင်ဦးပြောပြခဲ့တာပါ။ဗီဒီယိုကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဧပြီလ19ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12.33 ည၊လိုင်းဒိုမီတာ40 kHz 8443ည၊လိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းနားဆင်ကြရမယ့်သတင်းပတ်ဆက်ခန္ဓာတွေမှာတော့အရင်ဆုံးလူမှုကြမ္မာရေးနောက်ဦးအောင်ခင်ရဲ့မြမအရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ကျေဝါနဲ့သူတို့ရဲ့ခန်းကိုတတ်မတော်သူစစ်တွေစင်နေတဲ့စင်နေတဲ့ခါကျတော့အဲ့ဒါကိုတံပြန်ပြီးမှစစ်စင်နေနေရာလည်းရှိတယ်ပေါ့
ကချင်ပြည်နယ်ဘက်မှာဆွေရတက်တဲ့ကချင်လက်နက်ကင်တက်တို့ကြအပြန်လှန်ထုစစ်တွေကြောင့်ငင်းချမ်းရေးအလားအလာနောက်ဆုတ်သွားနိုင်ရေးကိုကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတွေကသတင်းအစုံတွေကိုလည်းနှာစင်ကြရမှာပါအခုရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်နှာစင်ရပါမယ်ရှင်သွေးမတိတ်တဲ့ယောဂဝေဒနာရှိသူတွေဟာပြင်းထန်တဲ့မတော်တဆမှုတွေကိုကြုံတွေ့ခဲ့မယ်ဆိုရင်သွေးသွင်းကုသမှုတွေအမြန်ဆုံးခံယူဖို့လိုအပ်လာနိုင်ပါတယ်။ဒါကြောင့်သွေးမတိတ်ယောဂရှိနေရင်ကျန်းမာရေးဝန်ထမ်းတွေစီရောက်တဲ့အခါချက်ချင်းအသိပေးတဲ့အကြောင်းဒီသတင်းပတ်ရဲ့လူမှုကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
သွေးမတိတ်တဲ့ယောဂဟာအဖြစ်နည်းတဲ့ယောဂတစ်ခုဖြစ်ပြီးငွေရပါမျိုးရိုးဗီဇာကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂတစ်ခုဖြစ်ပါလေလူတစ်သန်းမှာတစ်ယောက်နှုံးလောက်သာဖြစ်နိုင်တဲ့ငွေရပါသွေးမတိတ်ယောဂဝေဒနာရှင်တွေကိုမြန်မာတနိုင်ငံလုံးမှာအယောက်900ကျော်အထိစီးရင်ကောက်ခံရရှိထားပြီးဖြစ်တယ်လို့ကလေးသွေးနှစ်ကင်ဆာယောဂဆိုင်ရာအထူးကုသမတော်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်အေးခိုင်ကပြောပါလေ
ဟီမိုဖီးလီးယားယောဂတကယ်တမ်းမှာတော့လူတစ်သန်းမှာမှတစ်ယောက်လောက်ဖြစ်တဲ့ယောဂပါဆိုတော့ကျမတို့မြန်မာတနိုင်ငံလုံးအနေနဲ့ဆိုလို့ရှိရင်တော့2500လောက်ဖြစ်နိုင်နေရှိတယ်လို့ယူဆရပါတယ်။ဆရာမတို့စီမံကလေးစေယုံအနေနဲ့ကတော့လူနာအလုံးမမှတ်ပုံတင်ထားတာ280ရှိပါတယ်။မန္တလေးစေယုံရန်ကုန်စေယုံကြီးရဲ့ပေါင်းဆက်လိုက်မယ်ဆိုတော့လူအကျန်းနဲ့900လောက်ရှိပါတယ်
။အလဲတခုသွေးမတိတ်တာဟာသွေးမတိတ်ယောဂရဲ့လက္ခဏာတစ်ခုဆိုပေမဲ့ယောဂဝေဒနာရှင်အများစုမှာတော့ခြေချင်းဝင်းနဲ့ဒူးကောင်းအစ်စ်တွေရောင်ရမ်းတာကိုအဓိကလက္ခဏာအနေနဲ့တွေ့ရပါတယ်။အကြောင်းအရာမင်မရရမရှိပဲဒူးကောင်းနဲ့ခြေချင်းဝင်းတစ်ခုခုမှမကြာခဏရောင်ရမ်းနိုင်နေပြီဆိုရင်သွေးမတိတ်ယောဂရှိမရှိကိုစစ်ဆေးဖော်ထုတ်တင်တယ်လို့ဒေါက်တာဒေါ်အေးခိုင်ကပြောပါတယ်
။ကလေးလေးကမွေးလာတော့ဘာမှမသိတာဘူးပေါ့နော်။ပထမဦးဆုံးဆရာမတို့ဆီအနည်းဆုံးရောက်တဲ့အနေအရတော့ BCG ကကွယ်ဆေးထိုးလိုက်တာ။ဒါတော့ BCG ကကွယ်ဆေးကမွေးမွေးပြီးချင်းထိုးကြတာပေါ့နော်။မွေးပြီးရတလအတွင်းမှာထိုးကြတယ်။အဲ့ခါလက်မှာဆေးထိုးလိုက်လို့ရှိရင်အဲ့ညာလေးမှာသွေးချင်လေးဆွဆွဆွဆွနဲ့မပြောင်းနိုင်။အဲ့လိုလက္ခဏာလေးနဲ့လာတတ်တာရှိအနည်းဆုံးပေါ့နော်။အဲ့ဒါပြီးတော့တချို့ကြတော့ဘာသာရေးရအရှင်ပြုတာပေါ့။ရေပြားလေးဖြတ်ပြီးတော့ရှင်ပြုတယ်အစ္စလာမ်ဘာသာ။ဒီလိုဆိုရင်တချို့ကရက်သားလေးတွေမှာလောက်တာလည်းရှိ15ရက်သားတို့ကတော့အဲ့လိုပေါ့သူ့ထုံးစမ်းစင်လာရတယ်။အဲ့အချိန်မှာသွေးမတိတ်တာလေးကိုသတိပြုနေအသွေးမတိတ်လို့ဆေးရုံလာပြရတယ်။မတိတ်တော့ဘူးလို့နေထားလေးရှိ။ဟာနည်းနည်းလေးကြည့်ကြီးလာတဲ့အချိန်မှာတော့အညိုမဲဆွဲနေတယ်။ဒါစားလျှောက်တတ်တဲ့အရွယ်ပေါ့နော်။စားလျှောက်တတ်တဲ့ရက်နှိုင်လေးလောက်တဲ့အရွယ်ကြီးမှာခြေချင်းဝက်ကလေးမဆိုးစလောက်ကလေးရောင်တယ်။သွေးထွက်တာနဲ့တွေ့ချင်မှတော့မဆိုးစလောက်ကလေးရောင်တယ်။အဲ့လိုမျိုးနဲ့ဆရာမတို့ဆိုလာပြတာလည်းရှိတယ်။နောက်၃လနှစ်အရွယ်ကြီးမှာတော့အရင်ဆော့ရဲ့ဆော့ဆတ်တဲ့အရွယ်ကြီးမှာတော့ထိတယ်ရှာတယ်ပြက်တယ်မတိတ်တော့ဘူး။မကောင်းသေးရှန်တယ်မတိတ်တော့ဘူး။တဖုံးသွေးသွားတိုင်းတဖုံးသွေးရှန်တယ်စားတဲ့ပြေပေါ့နော်အဲဟိုအညိုမဲဆွဲတယ်နောက်စီးတဲ့မှာတွေးပါတယ်ဝန်းသွားရင်တွေးပါတယ်ဒီလိုနေထားရင်လည်းလာကြတာရှိတယ်အလိုအလျောက်ကအစ်စ်ကလေးတွေချောင်းလာပြီးတော့ထိခိုက်ခံရတာလည်းမရှိပဲနဲ့အစ်စ်တွေပေါ့နော်ဒီအားပြုရတဲ့အစ်စ်တွေဒူးစဲတို့ခြေချင်းဝတ်တို့အစ်စ်တွေမှာရောင်းလာရလည်းရှိပါတယ်
ယောဂပြင်းထန်တဲ့သွေးမတိတ်ဝေဒနာရှင်တွေဟာအရင်ကတည်တင်းကုသမှုတွေကိုမကြာခဏခံယူကြရပါတယ်။ယခုအခါမှာတော့ယောဂပြင်းထန်တဲ့အခြေအနေအထိမရောက်အောင်ထိန်းထားနိုင်တဲ့ဆေးဝါးတွေပေါပေါနေပြီးလူနာတွေအတွက်လုံလုံလောက်လောက်ရရှိထားတာကြောင့်တည်တင်းကုသရတဲ့အချိန်အရေးအတွက်နေပါသွားတယ်လို့ဒေါက်တာတူအီးခိုင်ကပြောပါတယ်
။ဆေးအပြင်တော့ဒီမှာမှတ်ပုံတင်ထားတဲ့လူနာရဲ့အကုန်လုံးအတွက်ကခုနလိုကာကွယ်ဖို့အတွက်ကကုသဖို့အတွက်ပေါ်ဆံမှာလုံလုံလောက်လောက်ရှိတယ်။ ဒါအပြင်ခုနလိုနေမာနေရဲကာကွယ်ဆေးတော့ပြီးခြင်းနဲ့တပတ်ကို2ရက်ထိုးရမယ်သူမလာနိုင်ဘူးနားဆက်မှာတော်တော်တဝဲမှာရှိဖန်မှာရှိတယ်ကော့ကရိတ်မှာရှိတယ်ချင်းပြင်းနေမှာရှိတယ်တောင်ကြီးမှာရှိတယ်ကျွန်တော်တို့ဆေးတွေပြေးလိုက်တယ်ပြေးလိုက်တော့နှစ်လတစ်ခါမှလာဒါတွေကိုဟိုမှာရဆရာဝန်စီမှာတွားပြောကြည့်ခဲ့တဲ့တိုင်မှာဆေးရုံမှာဖြစ်စေဆေးကမ်းမှာဖြစ်စေရေခဲတတာမှာထားဒါမှမဟုတ်လို့ရှင်တာဖားဆရာမရှိရတာဖားရေပဲပုံနဲ့မှာထားတကယ်ကိုတော့ရဒါလေးတွေကိုထိုးဒီလိုမှညှို့လေးနဲ့တစ်ခါပြေးလိုက်တယ
်ဆေးဝါးကုသမှုတွေကိုစနစ်တကျခံယူထားတဲ့တွင်းတိတ်ယောဂဝိညာဉ်ရှင်တွေဟာတင်းတင်းကုသရတဲ့အခြေအရေးအတွက်နေပါသွားတယ်ဆိုပေမဲ့ရင်မတော်တဆမှုတွေလိုမျိုးပြင်းထန်တဲ့ထိခိုက်ဒဏ်ရာရရှိမှုတွေကြုံတွေ့လာတဲ့အခါမှာအရေးပေါ်တင်းတင်းကုသမှုကိုအများဆုံးခံယူပေးဖို့လိုအပ်လာနိုင်ပါတယ်။ဆေးရုံဆေးကန်းကိုရောက်ရှိလာတဲ့တွင်းတိတ်ယောဂဝိညာဉ်ရှင်တွေဟာမိမိမှာရှိတဲ့ယောဂကိုအများဆုံးအသိပေးဖို့လိုပြီးအလွယ်တကူသိရှိနိုင်တဲ့အမှတ်အသားတင်ကြတာတွေကိုလည်းကြိုတင်လှုပ်ဆောင်ထားဖို့လိုတယ်လို့ပြောပါတယ်
။သူတွေကိုဒီဟီမိုဖီးလီးယားဝေဒနာရှင်မှဆိုတဲ့အမှတ်တမ်းတော့မဟုတ်လို့ရှိရင်အမှတ်ရလေးသူတို့ကအခုဆိုလူလောကထဲမှာနေထိုင်ကြပြီအလုပ်တွေလုပ်နေကြပြီဒါလေးတွေသိထားဖို့လို့ခုဥမာပေါ့ accident ဖြစ်တယ်ပေါ့နော်ဒီသူမှသူကဟီမိုဖီးလီးယားပါဆိုတဲ့အကြောင်းလေးသိရင်တော့ဆေးရုံဆေးကန်သူဦးစားပေးပြီးတော့ရေးပေါ်ထားတာသူ့လုပ်ပေးနိုင်မှာပေါ့ဒီလိုဟာလေးတွေတော့ရှိတယ်ဒီလိုအကြောင်းလေးကတော့အသက်ကိုငံတရပြုစီအကြောင်းလေးတော့ကျွန်တော်တတ်နိုင်သမျှရှောင်ရှားသွားမှာ
တင်တဲ့ယောဂဝိညာဉ်ရှိတဲ့သူတွေဟာပြင်းထန်တဲ့ပတ္တဆမှုတွေကိုကြုံတွေ့ခဲ့ရမယ်ဆိုရင်သင်္ကေတကုသမှုတွေကိုအများဆုံးခံယူပေးဖို့လိုအပ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေစီရောက်လာတဲ့အခါမှာတင်တဲ့ယောဂရှိတဲ့အကြောင်းကိုချက်ချင်းအသိပေးတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆောရဲ့လူလူကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နာဆင်ရမှာမြမအရေးသုံးသပ်ချက်ပါပြည်ထောင်စုတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD ခေါင်းဆောင်ပိုင်းကချပေးတဲ့ပါတီလိုင်းအတိုင်းလွှတ်တော်ကိုယ်စားလှယ်တွေလုပ်ကင်ကြရပုံကိုဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
မြန်မာပြည်မှာသမရဒင်းနဲ့လွတ်တော်ဥက္ကဋ္ဌရွေးတာကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအများဆုံးဖော်ပြကြပါတယ်အထူးသဖြင့်ကျန်းပိုပါတီဝင်ဖြစ်နှစ်ပေါင်းများစွာအသုံးချခံရတဲ့ဦးတီခွန်မြတ်ကို NLD ကိုယ်စားလှယ်တွေကလွတ်တော်ဥက္ကဋ္ဌအဖြစ်တညီတညွတ်တီထောက်ခံကြတာဟာပြောစမဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီမှာမကျေနပ်သူတွေရှိပေမဲ့လွတ်တော်ကိုယ်စားလှယ်တွေဟာ NLD ခေါင်းဆောင်ပိုင်းကဒီမှာနာကိုနာခံကြပါတယ် NLD အမှတ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလုံစင်ကကျန်းပိုပါတီဝင်ဦးတီကွန်မြာဒုတိယဥက္ကဋ္ဌဖြစ်ပါတယ်ကျန်းပိုပါတီကနှုတ်ထွက်ပြီး9လအကြာမှာဦးတီကွန်မြာလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံရပြီး NLD အမှတ်ဦးထွန်းထွန်းဟိန်ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်ကျန်းပိုပါတီကိုအတိုက်ခံလို့ဒေါ်စုကသဘောမထားပါဘူးနိုင်ငံအကျိုးကိုကြည့်ပြီးမတူကွဲပြားတဲ့ပါတီတွေကိုလက်တွဲတဲ့အခါလက်တွဲရမယ်၊ကူညီတဲ့အခါကူညီရမယ်၊ဝေဖန်တဲ့အခါဝေဖန်ရမယ်လို့ဒေါ်စုကဒုတိယအကြိမ်လွှတ်တော်နှစ်နှစ်မြောက်အခမ်းအနားမှာပြောသွားပါတယ်။အခြားပါတီနဲ့အစိုးရဖွဲ့တွေကိုရန်သူလိုသဘောမထားပဲစုစည်းနိုင်တာဟာဒီမိုကရေစီစိတ်ဓာတ်လို့ဆိုပါတယ
်။ကြောင်းလေးချင်းရောက်ပြီးဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲနိုင်ခဲ့တဲ့ NLD ပါတီဟာအနာရပြီးမကြမီပါတီတွင်အပြောင်းအလဲတွေလုပ်ရပုံကိုတင်းအေးဆိုသူကဖေဖော်ဝါရီ2ရက်ထုတ်မြန်မာတိုင်းစ်နေ့စဉ်မှာစူးစီးဖော်ပြထားပါတယ်ပထမဆုံးနှုတ်ထွက်သွားသူဟာဝန်ကြီးနယ်ဝန်ကြီးချုပ်ဖြစ်ပါတယ်ဒီနေ့အစောပိုင်းမှာအီယာဝတီတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတူဦးနှုတ်ထွက်ကြပြီးမကွေးတိုင်းဒေသကြီးမှာဝန်ကြီးနှုတ်ဦးနဲ့ပဲခူးတိုင်းဝန်ကြီးနှုတ်ဦးနှုတ်ထွက်ကြပါတယ်တာဝန်ဖယ်ရှားခံရသူတွေလည်းရှိပါတယ်ရှမ်းပြည်နယ် NLD ခေါင်းဆောင်6ဦးအရင်ဆုံးတာဝန်ရက်စဲခံရပါတယ်လွတ်တော်ကိုယ်စားလှယ်3ဦးဒုဝန်ကြီး2ဦးနဲ့ရခိုင်ပြည်နယ်ဝန်ကြီး2ဦးတာဝန်ကနေဖယ်ရှားခံရပါတယ်အမျိုးသားလွတ်တော်ကော်မတီဥက္ကဋ္ဌ2ဦးကိုလည်းတာဝန်ကနေဖယ်ရှားလိုက်ပါတယ
်ပါတီကသတ်မှတ်ထားတဲ့အတိုင်း NLD လွတ်တော်ကိုယ်စားလှယ်တွေလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်ဥက္ကဋ္ဌကเจ้าသားတွေလိုကြီးကျက်ခုခဲပုံကိုပြင်းထန်ပညာရှင်ရီနော့အီဂတူကလွန်ခဲ့တဲ့မတ်လ9ရက်နေ့ထုတ် DVB website မှာရေးထားပါသေး။အနာရပါတီမှာစီးလုံးညီညွတ်မှုနဲ့စီကံရှိမှုဟာတာဝန်သည့်အစိုးရရဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်။လိုအပ်ချိန်မှာလွှတ်တော်ကိုယ်စားလှယ်အားလုံးထောက်ခံပေးဖို့ကိစ္စဟာခေါင်းဆောင်ပိုင်းရဲ့တာဝန်ပါပဲ။အခုအချိန်ထိတော့သဘောထားကွဲလွဲတဲ့ NLD အမှတ်မရှိသေးပါဘူး။ပ
ပြာနာမှုသုံးဟုတ်ခီးလွန်နေမှုကြောင့်မင်းမင်းနိုင်သူလောက်ပဲရှိပါတယ်ဘယ်နေငါမှမဆိုအာရယပါတီဟာပါတီလိုက်မလိုက်နာသူကိုအပြစ်ပေးနိုင်ပါတယ်အနယ်ဒီကလည်းသဘောထားကိုယ်လှမှုမရှိအောင်ကြိုးပမ်းနေတာတွေ့ရပါတယ်တဲ့ပါတီဝင်နိုင်ငံရေးသမားတို့ရဲ့အနာဂတ်ကိုအာဏာရပါတီကထိန်းချုပ်တာဟာလွတ်တော်နိုင်ငံရေးရဲ့အခြေခံတစ်ခုဖြစ်တာမို့အနယ်ဒီပါတီလည်းမကင်းနိုင်ပါဘူး တစ္စာရှိတဲ့အမာခံတွေကိုအခွင့်အရေးနဲ့ယာရုအဆင့်အတန်းတွေပေးနိုင်ပါတယ်2022ကြားပြရွေးကောက်ပွဲနိုင်တဲ့အန်အေဒီအမတ်တွေဟာ2016မှာအစိုးရအဖွဲ့တဲ့အခါယာရုကြီးငယ်ရလာကြပါတယ်ပြဿနာလုပ်သူတွေကိုဖယ်ရှားတဲ့နီးလန်းနဲ့လဲပါတီစည်းရုံးရေးတိဆောက်တယ်လို့ရင်းနှီးအီကတူးကဆိုပါတယ်ပါတီဝင်တူဟာပါတီလိုင်းကိုလိုက်ဖို့တာဝန်ရှိတာမို့
မလိုက်နိုင်သူဟာဖေရှားခံရဖို့များပါတယ်2021ခုနှစ်ကောက်ပွဲအန်အေဒီတပိတ်မှောက်စဉ်ကပါတီတွင်သဘောထားကွဲလွဲတာမျိုးမဖြစ်ရအောင်နာဂမ်မဲ့လူငယ်တွေကသာအန်အေဒီခေါင်းဆောင်ပိုင်းကဦးစားပေးတာတွေ့ရတယ်လို့လဲဒေါက်တာအီကတူးကဆိုပါတယ်ပါတီလိုင်းကိုတွေးဖယ်ခြင်းနဲ့လွတ်တော်အမတ်ကိုထောက်ပံ့မှုရပ်ဆိုင်တဲ့နည်းနဲ့ထိချုပ်နိုင်တယ်လို့ရင်းနှီးအီကတူးကဆိုပါတယ်
လွတ်တော်အမတ်တွေရဲ့နိုင်ငံခြားခီးစဉ်နဲ့ပြည်တွင်းလုပ်ငန်းစဉ်တွေကိုNLDခေါင်းဆောင်ပိုင်းကရပ်ဆိုင်လိမ့်ရှိပါတယ်ဒါတွေမကသေးပါဘူးNLDအမတ်ဟာရရှိတဲ့လစာ30သိန်းတွေက20ကျွဲကိုပါတီရဘုံငွေထည့်ရပါတယ်အခြားပါတီတွေပေးရတဲ့ရဘုံငွေတဲ့အများကြီးပိုပေးရတယ်လို့ဆိုပါတယ်ရေတို့ကြည့်ရင်တော့စီကန်နီလန်တင်းချက်တာဟာNLDပါတီရဲ့လွတ်တော်နိုင်ငံရေးကိုထိခိုက်စရာအကြောင်းမရှိပါဘူ
Kuama, and Nija Lying, Nangayego, Sekong B, NLD Party Goyo, Lutto Goyo, Sukwa Guadu Rishila Namade. Lutoma, why ye a muddy nepi, a great Joe Machide, a muddy Mialara, Mima Democracy, a Yiba, Joe Loyame, a Kate Kupila Bade. A great Joe Ne, a Jesse, Lutto, a Madrigo, Lello Layaraha, NLD Party, a great Social Group, Pium Namakabe. Yama Luton, Nangae, the Legule, Ane Vijau, Pinti Pinachin, Doctor Renaud Aikatuga, Luka Tavari Kamia.
Okay, and Yamayi don't that Chaku, a Kulu Jadabrini, Yabai Matti, Nasin Nibi, Pianle Tolin Jaguro, the Ninganiman by Man Nasin Nimarisha. Radio season in Samurin at Patalo. A champion we went in a bureau of viewing on a bureau. Let our dealers on Canama, did the chinery let on Pazine. Now, pure go trees on the area, subjectory. Nanga chinery in a Patalo. Go by tinning you sargetico, Yimpuza, Yazin dies, you know. Tomorrow view you go, Sayitabo, Picovarino. Sarikani, Sapo, May Swing. Viewing American, then Yamawa season or Lemo Bureau. Sayitata, Matt, Chiang Azanga. Dengo Sarai Jisup, Sayitan and Javari. Email people may show in. Pammy said viewing news.com. Yamajima Beza and Yasis and Supio, Gina Mari. Facebook don't do it in Nile tomorrow. The Yamajiga Beza and Yasis and Sayed at Kamale, Facebook Samyan Amala, Yitana Marino. Facebook ma viewing Yamawa Samyan Absite. Viewing Pammy's news to Ray Samyan Ago Tobio. Tomorrow's you go message for Nazalumu, Machabri Labio, Yina Mari. ဒေါ်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွန်နေပါတယ်ရှင်။ဒီအမေရိကန်တိုင်းရဲ့ကြာတာပြင်းနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ် မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့မြမတက်မော်နဲ့ KIA တို့ကြားစစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးရကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လွတ်ငြိမ်းချမ်းသာကွယ်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသားတွေလွတ်မြောက်လာခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ထန်းတလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့အပေါ်ဒေသခံအရပ်ဘက်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်တနိုင်းဒေသအတွင်းမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA တို့အကြားဖြစ်ပွားတဲ့စစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။ဧပြီလ16ရက်နေ့မှာထုတ်ပြန်တောင်းဆိုထားတာဖြစ်ပြီးတိုက်ပွဲအကြာပိတ်မိနေတဲ့ရွာသား 2,000 ခန့်ဟန်စစ်ဘေးလွတ်ရာဒေသဖက်ကိုထွက်ခွာခွင့်မရသလိုတပ်ဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေကလည်းအကူအညီခွင့်မရခဲ့ဘူးလို့ကချင်အမျိုးသမီးများကွန်ရက်အဖွဲ့ပြောရေးဆိုခွင့်ရှိသူဒေါ်နန်ဘူးကပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်မတော်တို့အကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့တနိုင်းဒေသခံစစ်ရှောင်းရွာသားတွေဟာနှစ်ဖက်တိုက်ပွဲအကြားညှက်မိနေပြီးစောင့်ဝတ်နေထိုင်ရေးအတိတ်ဒုက္ခရောက်နေတယ်လို့လည်းဒုက္ခသည်တွေကပြောဆိုပါတယ်
။နိုင်ငံတော်သမ္မတသေဦးဝင်းမြင့်ရဲ့မြန်မာနှစ်သိအကျဉ်းသားများလူငင်းချမ်းသာခွေကနေလွတ်မြောက်လာတဲ့အကျဉ်းသား၈ဆောင်ကျော်မှာအထင်ကြီးနိုင်ငံရေးအကျဉ်းသားစီးရင်ဝင်တဲ့ချမ်းသာမှုဦးလည်းလွတ်မြောက်လာခဲ့ပါတယ်။တရားဝရီချင်းထောင်ကရှမ်းပြည်တပ်မတော် RCSSSC ရဲ့တပ်မှုဘုံမူကြီးစောခွန်ကျော်ခေါ်တန်ချောင်းနဲ့အင်းစိန်ထောင်ကရှမ်းပြည်မျိုးရတပ်မတော် SSN ရဲ့တပ်မှုသူဖြစ်တဲ့ဘုံမူကြီးဆိုင်းလုံသွင်းတဲ့သူဆိုင်းဘုံသိနဲ့ဆိုင်းတာသူတို့လည်းလွတ်မြောက်လာခဲ့ပါတယ်။လွတ်မြောက်လာတဲ့အကျဉ်းသား 8,400 ကျော်မှာနိုင်ငံရေးအကျဉ်းသား 36 ဦးပါဝင်ပြီးအဲ့ဒီထဲမှာရှမ်းမျိုးရနိုင်ငံရေးအကျဉ်းသားတို့လည်းပါဝင်နေပါတယ်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသား 8,496 ဦးလွတ်မြောက်လာတဲ့အထဲမှာရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်ကနေအကျဉ်းသား 80 ကျော်လွတ်မြောက်လာခဲ့ပါတယ်။အဲ့ဒီအထဲမှာမတရားအတင်းဆက်တွယ်မှုပုံမှန်ဆက်ခွန်တင့်နဲ့အကျဉ်းကျခံနေရတဲ့မြတ်ဦးမျိုးကမြတ်တန်းဆောင်စီရတော့ကိုခိုင်နေမင်းနဲ့ရခိုင်တပ်မတော် AA ကကိုထွန်းထွန်းတို့လည်းလွတ်မြောက်လာခဲ့ကြပြီးတပ်မတော်အဥပဒေနဲ့အချင်းကျနေတဲ့အချင်းသား55ဦးမူးယစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ပုံမှန်နဲ့အချင်းကျခံနေရသူ29ဦးအပါအဝင်စုစုပေါင်းလွတ်မြောက်လာသူ89ဦးဖြစ်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့အချင်းသား8496ဦးလွတ်မြောက်လာပြီးအဲ့ဒီအထဲမှာ AAPP အသစ်မှတ်ပြုနိုင်ငံရေးအချင်းသား36ဦးပါဝင်နေပါတယ်။စစ်တွေအကျဉ်းထောင်မှာ AA အဖွဲ့ဝင်တွေအပြင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့အပါအဝင်ဘုံခွဲမှုတန်တရားနဲ့ဖမ်းဆီးခံရသူတွေကတော့လွတ်မြောက်လာတာမရှိသေးပါဘူး
။နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်ပြုချက်အရမွန်ပြည်နယ်တွင်းမှာရှိတဲ့အကျဉ်းထောင်သီးသီးမှာအကျဉ်းသား989ဦးကိုမြန်မာနှစ်ဆန်းတရနေ့မှာလွတ်မြောက်လာတယ်လို့မွန်ပြည်နယ်အကျဉ်းဥစည်းဌာနစီးရင်ရသိရပါတယ်။မော်လမြိုင်ကျမ်းမြို့အကျဉ်းထောင်ကလည်းကြားတရ4ဦးမှတ်နှုတ်ဦးသဆုံအကျဉ်းထောင်ကလည်းကြား73ဦး၊ကြိုက်ဆုံမြို့နယ်အင်ကူပူကုံဆုပ်စခန်းကကြား94ဦး၊မုတ်ကလင်ကုံဆုပ်စခန်းမှာကြား94ဦး၊မား60ဦး၊တောင်စွန်းကုံဆုပ်စခန်းကကြား52ဦး၊စိမ့်ညက်ကုံဆုပ်စခန်းကကြား54ဦး၊ရင်းငိမ်ကုံဆုပ်စခန်းကကြား58ဦး၊အင်းပြာကုံဆုပ်စခန်းကကြား136ဦးတို့လွတ်မြောက်လာတာဖြစ်ပါတယ်။နိုင်ငံဝန်အကျဉ်းထောင်စခန်းတီတီကလူငင်းတက်တာခွင့်နဲ့လွတ်မြောက်လာတဲ့အထက်မှာမူရစေးပြစ်မှုနဲ့အများစုပြစ်ဒဏ်ကလည်းလွတ်မြောက်လာတာဖြစ်ပါတယ်။
လာမယ့်2020ရွေးကောက်ပွဲကြရင်ကရင်ပြည်နယ်အခြေစိုက်ကရင်ပါတီအဖြစ်ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP တပ်ပါတီတိုင်းရွေးကောက်ပွဲအရှင်ပြိုင်မှာဖြစ်ပါတယ်။ကရင်ပါတီ6ပါတီရှိတဲ့အနေနဲ့လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်3ပါတီကပေါင်းစည်းလိုက်ပြီး KNDP ပါတီအမည်နဲ့ပြန်လည်ဖွဲ့စည်းလိုက်လို့အဲ့ဒီပါတီတစ်ခုသေးတာကရင်ပါတီအဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။KNDP လက်လန်းမမီတဲ့ကရင်ပြည်နယ်ရှိအချို့မြို့နယ်တွေမှာကြံရှိကရင်ပါတီအချို့ကရွေးကောက်ပွဲဝင်ရင်ကရင်ပါတီမထအောင်ဆွေးနွေးသွားမယ်လို့မန်းအောင်ပြည်စိုးကပြောပါတယ်။လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်ကရင်နှစ်ပါတီနဲ့ပဲခူးတိုင်းနဲ့အေရဝတီတိုင်းကကရင်နှစ်ပါတီကြံရှိနေပါသေးတယ်
။အခု သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်내အစိုးရကစီစဉ်နေတဲ့ပေါ်ဒေသခံအရပ်ပတ်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်။ဗိုလ်ချုပ်ရုတ်တုထားရှိမဲ့အစီအစဉ်ကိုဘာကြောင့်မလိုလားကြတာပါလဲ။အကြောင်းစုံကိုတော့ကိုရောဘက်ကနေစူးစီးထားပြီးနိုင်ငံဝင်ကနေတင်ပြထားပါတယ်။
ချင်းပြည်နယ်ဆန္ဒလာမြို့ပေါ်မှာမြို့နယ်စီပင်တာယာရေးဘတ်ဂျက်နဲ့ဗိုလ်ချုပ်အောင်ဆန်းရုပ်စုစိုက်သူဖို့စီစဉ်နေတဲ့ပေါ်မှာဒေသခံရပ်ဖွဲ့ဖွဲ့စည်းတွေတက်ကြွလို့ကြောင်းသားတွေနဲ့လူငယ်ဖွဲ့စည်းတွေကလည်းမလိုလားတာကြောင့်ကန့်ကွက်ဖို့စီစဉ်နေကြတာဖြစ်ပါတယ်။ဆန္ဒလာမြို့ချင်းရပ်ဖွဲ့လူမှုဖွဲ့စည်းများကွန်ရက်ဥက္ကစားဥရှံဖစ်ချောင်ကတော့ဗိုလ်ချုပ်ရုပ်စုစားရှိမဲ့အစားဖွံ့ဖြိုးရေးလုပ်ငန်းတာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
။ချင်းလူမျိုးထဲမှာလည်းပဲဒါနိုင်ငံနဲ့လူမျိုးအတွက်တကယ်ဒီကောင်းဆောင်တွေအများကြီးရှိတာပဲ။ဆိုတော့ဗိုလ်ချုပ်အောင်ဆန်းလည်းပဲကျောင်းနိုင်ငံအတွက်ဒါလေးစားစရာကောင်းတဲ့လူတော့ဟုတ်တယ်သို့တော့ချင်းပြည်နယ်တော့မလိုအပ်ဘူးချင်းပြည်နယ်ကတော့ဖွံ့ဖြိုးမှုအားလေးတဲ့ခါပါလေနော်လှုပ်ရှားတွေကသဘုံတစ်ခေါင်းကြီးအဲ့ချေယူလို့လဲဆိုမြို့အတွက်ဘာမှအကျိုးရှိလာမှာမဟုတ်ဘူးအဲ့ဒါထက်တခြားလုပ်ငန်းလေးတွေမြို့တစ်မြို့ဖြစ်တဲ့အတွက်ဒီပန်းချံပေါ့နော်အဲ့ချေယူကကျတော့ဘာမှအကျိုးပေးမှာမဟုတ်ဘူးလေ
အခုကိစ္စနဲ့ပတ်သက်ပြီးမကြာခင်ရပ်ပိုင်းတွင်ဆန္ဒလာမြို့မှာရှိတဲ့အရပ်ဖက်ဖွဲ့စည်းတွေချင်းကြောင်သားလူငယ်တွေအမျိုးသမီးဖွဲ့စည်းတွေတွေ့ဆုံပြီးတပ်ဆိုင်ရာတာဝန်ရှိသူတွေဆန်ကန့်ကွက်စာပေးဖို့ရှိတယ်လို့သူကပြောပါတယ်ထန်တလာမြို့မှာပူကျောင်းစားရုပ်စုစိုက်သူဖို့2018-2019ဘန်ဒန်ရင်းနဲ့6လဘတ်ဂျက်မှာထန်တလာမြို့စီပင်တာယာရေးဌာနကလည်းဘတ်ဂျက်သိန်း300ချသပြီးလာမယ့်ဧပြီလကနေစက်တင်ဘာလတွင်အပြီးတည်ဆောက်ဖို့ဖြစ်ပြီးတော့အဲ့ဒီအတွက်တင်တာခေါ်ယူစားဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးထန်တလာမြို့နဲ့အုပ်ချုပ်ရေးမှူးစွမ်းထက်ကိုမေးမြန်းကြည့်ရမှာသူကခုလိုပြောပါတယ
်ဒီကတော့ကျွန်တော်တို့ကဒီဟိုကျွန်တော်တို့ဒီအာဇာနည်နဲ့ဆန္ဒတွေပါလို့တဲ့ခါမှာကျွန်တော်တို့ဒီနိုင်ငံလုံးအတိုင်းအတာအနေနဲ့ဒါကအကုန်လုံးလုံနေကြတာပဲလုံနေတဲ့အခါမှာကျွန်တော်တို့ဒီခဏမှဆိုရင်လူနေရေးအထိမ်းမဲ့ကြောက်တိုင်းလည်းမရှိဘူးဒီဗိုလ်ချုပ်ကျေးရုပ်တွေပါလည်းမရှိဘူးပေါ့အဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီခဏလည်းမျိုးမှာပန်းညာနေပါလေလို့တဲ့အခါမှာဒီဗိုလ်ချုပ်ကျေးရုပ်နဲ့ပါနဲ့ဒါကျွန်တော်တို့မျိုးခွင့်ရိုးရေးဆိုပေါ့နော်ဒါကျွန်တော်တို့အဲ့လိုမျိုးလုပ်ဖို့ဆိုပြီးတော့ဒါစီရင်တက်ကြကနေပြီးတော့ရာထားတာဖြစ်ပါတ
ယ်သန္ဓလာမျိုးဒေတာခံတွေကတော့ငွေကြေးကုန်ကြခံပြီးဗိုလ်ချုပ်အောင်စားရုပ်စုစားရှိမဲ့အစားဒေတာတွင်လိုအပ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်သင့်ကြောင်းဒါမှမဟုတ်ချင်းမျိုးချစ်တရားကောင်းတွေရဲ့ရုပ်စုကူတာစိုက်သူသင့်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
ဆက်ပြီးတော့ဧပြီလဇန်ကနေစတင်ပြီးကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားကတိုက်ပွဲတွေကြောင့်တနင်္လာနေ့ဒေသခံ2000ကျော်ကစစ်ဘေးလွတ်ရာတောထဲမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ဘေးရှောင်တွေအနေနဲ့စားရေးတောက်ရေးနဲ့ကျန်းမာရေးအခက်အခဲတွေရှိနေတယ်လို့လည်းအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်အမည်ရဲ့စူးစီးချက်ကိုနမ်ဖောင်ကနေတင်ဆက်ပေးထားပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့တိုက်ပွဲကြောင့်တနိုင်းမြို့နယ်အောင်လော့ရွာသား2000ခန့်ကတိုက်ပွဲအကြမ်းပိတ်မိနေတယ်လို့ဒုက္ခတဲ့အရေးကူညီဆောင်ရွက်ပေးနေသူဦးနော်တောင်ကပြောပါတယ
်ဒုက္ခတဲ့ဒီကြောင့်သူတို့နေတဲ့နေရာကနေဆောင်မှဟိုတစ်ထောက်ကျတဲ့နေရာပြန်ရွှေ့တယ်လို့ပြောရဟောလည်းနဲ့ကြီးကြီးရမ်းချလာတော့သူတို့ကြောက်လို့ဘုကွာသူလူကူအောင်လော့ကနေဒီနေ့ရေလူကျဆောင်ထားရကလေးတော့မှဒီနေ့တော့သင်ကြံတော့နော်။ဆရာကြီးကရှိရတဲ့အချင်းဖြစ်တယ်လို့ပြောတယ်။လူကြီးကတော့ဒါခမန်းရှိပဲ။သူကပြောတာတော့တစ်ထောင်ကျော်ရှိတယ်လို့ပြောတယ်။ဒါနဲ့သူကလည်းမပါပဲနဲ့တခြားအဖွဲ့အစည်းကကြီးမှဆက်ပြီးနေတယ်လို့ရှိတယ်လို့ပြောတယ်။အမှန်ရှိတဲ့ထောင်ကိုပြောထားတယ်
သူတို့တွေဟာဧပြီလ12ရက်နေ့ကစတင်ပြီးစစ်ဘေးလွတ်ရာကိုထွက်ပြေးတောတောင်တွေထဲမှာနေနေရတာရက်တတပတ်ရှိပြီလို့ကိုကြီးဆောင်ရွက်ပေးနေသူတွေကပြောပါတယ်တောတောင်တွေထဲမှာရောက်ရှိနေတဲ့ဒုက္ခတွေတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဦးနော်တောင်ကအခုလိုပြောဆိုပါတယ
်ဒီအခက်အခဲတွေတွားရလာရတာပဲဆက်ကျေလို့တဲ့ဖမ်းလက်ကြည့်စီတော့ပဲရည်ရည်နဲ့ဆက်ပြေးရတယ်ဆိုတော့ဆိုင်းနေရဲ့အလဲသူပြတ်တော့ဖြစ်လာရဲ့နောက်ပြီးတော့ဟာကလေးသူရဲ့ဒီကျေးဇူးရှင်တွေအမျိုးသမီးတွေအတွက်ကတော့ဒီအခက်အခဲရှိနေတယ်လို့ပြောရတယ်။မကြမ်းမလာတဲ့လူတွေလည်းရှိတယ်လို့ထပ်ပြလာတာရှိတယ
်။ဘာသာရေးအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအသင်းအဖွဲ့တွေကနေတိုက်ပွဲအတွင်ထပ်ပြေးနေရသူတွေကိုအ мян ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတောင်းဆိုခဲ့ပေမဲ့သက်ဆုံးတရားအကြောင်းပြန်တာမရှိသေးဘူးလို့တနိုင်းဒေသခံတွေကပြောပါတယ်။ဧပြီလ3ပိုင်းကစပြီးကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါနှစ်ဖက်လက်နက်ကိုင်တွေအနေနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးမှလည်းပိုပြီးအလန့်ဝေးလာနေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဦးဆမ်အောင်ကသုံးသပ်ပြောဆိုပါတယ်
တို့ကပြောမယ်ရှင်ကေဝါနဲ့တို့ရဲ့ခန်းကိုတပ်မတော်ကထိုးစစ်တွေဆင်နေတယ်ဆင်နေတဲ့ခါကျတော့အဲ့ဒါကိုတံပြန်ပြီးမှစစ်စင်တဲ့နေရာလည်းရှိတယ်ပေါ့။ငင်းကြမ်းရဲ့အတွက်ကဒီလိုပဲစ
ဒီမှာဖြစ်နေရဲ့ဆိုရင်တော့ရင်းချမ်းရဲ့အတွက်တော့ဒီနေ့ပြည့်ပြည့်ရဲ့နောက်ဆက်သွားရဲ့ဒီအမျိုးရှိပါတယ်လက်ရှိမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တမတော်တို့အကြားစီးရေးတင်မာနေဆဲဖြစ်တယ်လို့ KIO လိုက်စားဌာနချုပ်နဲ့မိုက်ကြရံမျိုးအနီးပတ်ဝန်းကျင်နေမှာတမတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ KIO ဘက်ကသတင်းတွေထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်KIAအေတို့အကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကိုယ်ရဲ့အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။
နိုင်ငံတော်ဓမ္မရဦးမြင့်ရဲ့လွတ်ငင်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသား၈ထောင်၄၉၆ဦးလွတ်မြောက်တဲ့အထဲမှာရှမ်းနယ်နဲ့ကိုင်အဖွဲ့ကတတ်မှုနှစ်ဦးလေးလွတ်မြောက်လာခဲ့ပါတယ်။တရုတ်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင
နေ့စူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။ဒီစီစဉ်ကိုမနေ့ဖန်တောက်ကြနေမနေ့ခဲမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ။ဒီရရဲ့ကြာသာပြင်းနေညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်နှွင့်ချင်းပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်ကြပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသာပြင်းညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာပါ။အခုညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်။ကိုရီးယားကျွမ်းဆောင်မှနျူကလ িয়ার ကင်းစင်ရေးတောင်ကိုရီးယားကောင်ဆောင်အမေရိကန်သမ္မတလုံးနဲ့ထိပ်သီးတွေ့ဆုံမှုတွေလုပ်ရမှာမြောက်ကိုရီးယားဘက်ကကျူတင်သတ်မှတ်ချက်တွေထားမှာမဟုတ်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်တွေရုတ်သိမ်းပေးဖို့လို့အမေရိကန်ဘက်ကလက်မခံနိုင်တဲ့သတ်မှတ်ချက်မျိုးတွေကိုလုပ်မှာမဟုတ်ပဲမြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒတွေမထားဖို့လုံချုံရေးအမခံမှုစတဲ့ကိစ္စရမျိုးတွေကိုသာပြောဆိုနေတာရှိရဲ့အကြောင်းလဲဒီနေ့စိုးမျိုးတော်မှာတောက်ကိုရဲတမန်တော်ပြောဆိုသွားခဲ့တာပါကျူဘားနိုင်ငံမှာတမန်တော်ရောက်ကက်စတိုရဲ့လက်ရုံးဖြစ်ကာလချာရှိတောင်းဝင်ယူခဲ့တဲ့ဒုတိယတမန်ကိုတမန်တော်ဖြစ်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60တွင်ကျူဘားနိုင်ငံမှာပထမဆုံးချိန်ကက်စတိုမိသားစုဝင်မဟုတ်တဲ့သူတစ်ယောက်တမန်တော်ဖြစ်လာပါပြီအသက်59နှစ်ရွယ်မီဂွဲတိုင်ယက်စကန်နဲ့ကို၅နှစ်တမန်တော်တန်တွေရွေးချယ်လိုက်တဲ့အကြောင်းလဲနိုင်ငံပိုင်သတင်းမှာကြေညာခဲ့တာပါဒီနေ့ကျန်းသစ္စာကျေးဇူးရမှာတော့ကက်စတိုဦးဆောင်တဲ့ကျူဘားတော်လှန်ရေးကိုဆက်လက်အကောင်အထည်ဖော်သားမှာဖြစ်တဲ့အကြောင်းလဲတမန်တော်တစ်ကကတိပြုပြောကြားသွားခဲ့တာပါနိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှော့ဖက်နဲ့တွေ့ဆုံပြီးနိုင်ငံကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်ခီးစဉ်စနေမှာပဲဒေါ်အောင်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ဟာနိုင်ငံကြားဆက်သွယ်ရေးနဲ့သတင်းလုံငန်းဆိုင်ရာနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးတဲ့အနှံ့မြို့အခမ်းအနားကိုလည်းတက်ရောက်ခဲ့ကြတာပါဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ရတွားရောက်တဲ့လျှက်ချခီးစဉ်တွင်ဗီယက်နမ်ဆွေးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာဗီယက်နမ်ကွန်မြူနစ်ပါတီထူထူတွင်းရမှုမဖွန်ထောင်ရဲ့ပြည်ခရနေတဲ့မြန်မာနိုင်ငံခီးစဉ်တွင်ပူပေါင်းဆောင်ရွက်ရေးသဘောတူညီထားတဲ့အစီအစဉ်တွေကိုလည်းပြန်လည်သုံးသပ်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဗီယက်နမ်တမ်မတ်ကြီးကအခုခီးစဉ်မတိုင်မီမှာပဲပြောဆိုထားပါတယ်
ကြာသပတေးနေ့ညတန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်ရှင်။မနက်ဖြန်တောက်ကြနေမနက်ခင်းမှာကျမရင်းနဲ့တိုင်းရင်းသတင်းမှအစီအစဉ်တွေနားဆင်ရမှာဖြစ်ပြီးလိုင်းဒိုမီတာ24 kHz 1113ညာလိုင်းဒိုမီတာ40 kHz 943ညာနဲ့လိုင်းဒိုမီတာ51 kHz 5805တို့ကလည်းနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွန်လို့ပါ
This program has come to you from the Voice of America, Washington.